မလေးရှားအနာပိုင်ကြီးကဘော်နီယိုကျွန်းပေါ်မှာရှိတဲ့စာဘာပြည်နယ်အတွင်းလူပေါင်း80နီးပါးကိုဖမ်းဆီးလိုက်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့လအတွင်းတန်ဇာတာပေါ်ကျွေးဝတဲ့ရွာတရွာကိုဖိလစ်ပိုင်မွတ်စလင်မျိုးနွယ်စုတပုံတွေကသိမ်းပိုက်ခဲ့တာကိုပြန်လည်ရှင်းလင်းချေမှုန်းတဲ့စစ်စီအတွင်းအခုလိုကြေညာလိုက်တာပါ။စစ်သွေးကြွတယောက်ကိုစနေနေ့မှာပြစ်တက်လိုက်တဲ့အကြောင်းလဲပြည်တော်စုရဲတပ်ဖွဲ့ရဲ့အကြီးအကဲအစ္စမေလ်အိုမာကပြောပါတယ်။ဒါကြောင့်ကျူးကျော်သူတွေကိုချေမှုန်းနေတဲ့ပြစ်လုံနေတဲ့စစ်စီအတွင်းတေဆုံးသူလူဦးရေ60ကျော်သွားပြီဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ကတိုက်ခိုက်မှုတွေရပ်ဆယ်ပြီးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းနှိုးဆော်တဲ့ကြေညာချက်ထုတ်ပြန်လိုက်ပြီးတဲ့နောက်သူ့ကိုယ်သူအဲ့ဒီဒေသရဲ့ဘုရင်ဖြစ်တယ်လို့ပြောဆိုနေတဲ့မွတ်စလင်အုပ်စုရဲ့ခေါင်းဆောင်ဂျမာလူခီရန်ကအပြစ်ခတ်ရပ်ဆယ်ဖို့ကြာသာပတေးနေမှာကန့်လှန့်လိုက်ပါတယ်။ဒါပေမဲ့မလေးရှားအာဏာပိုင်တွေကတော့အခုလိုအပြစ်ရကန့်လှန့်ချက်ကိုပယ်ချလိုက်ပြီးလုံးဝလင်းလက်ချတာကိုပဲလက်ခံမယ်ဆိုပြီးပြောလိုက်ပါတယ်။